ီးရီးယားနိုင်ငံမှာအတိုက်ခံတွေကိုထောက်ပံ့မှုဖြစ်စေပြီးတော့ Syria သမ္မတ Bashar al-Assad အာဏာကနေပြုတ်ချသွားဖို့ American သမ္မတ Obama အစိုးရဖွဲ့ကခိုင်မာတဲ့အစီအစဉ်တည်းရဲ့အရေးဆွဲနေတယ်လို့ American ထိပ်တန်းအထက်လွှတ်တော်အမတ်2ဦးကပြောကြားသွားပါတယ်ဆီးရီးယားကိုပြင်းပြင်းထန်ထန်အရေးယူဖို့ထောက်ခံသူတွေဖြစ်ကြတဲ့ Republican အထက်လွှတ်တော်အမတ် John McCain နဲ့ Lindsey Graham တို့ဟာတနင်္လာနေ့ကသမ္မတ Barack Obama နဲ့အင်ဗျူတော်မှာတွေ့ဆုံခဲ့ကြပါတယ်။သမ္မတတို့ရဲ့ American တို့ရဲ့ဆီးရီးယားပေါ်ဘလို့အရေးယူမှုမျိုးမဆိုအပေါ်ယံဆိုတာထက်ပိုပြီးတော့ပြင်းထန်မယ်လို့ယူဆစရာအချက်တွေရှိရဲ့လို့ Mr. McCain ကနောက်ပိုင်းမှာပြောသွားပါတယ်။ဆီးရီးယားနိုင်ငံကပြည်ရင်းစစ်ကဒေသတစ်ခုလုံးကိုလောင်မြိုက်စေပြီးတော့အီရတ်နိုင်ငံကိုလည်းအယ်ကာအီဒါအကြမ်းဖက်သမားတွေပောက်ဖွားရာဌာနကြီးဖြစ်စေတယ်လို့လည်းမစ္စတာမက်ကင်းကပြောပါတယ်မစ္စတာလင်ဇီဂရမ်ကတော့မစ္စတာအဆက်ရဲ့တပ်ဖွဲ့တွေအနိုင်ရနေတဲ့၍ဆီးရီးယားနိုင်ငံမှာနိုင်ငံရေးအရာဖြည့်ရှင်းလို့ရမှာမဟုတ်ဘူးလို့ပြောပါတယ်ဆီးရီးယားမှာသဘုံတွေကိုလက်နက်ထောက်ပံ့ဖို့အခုထက်ပိုပြီးတော့မြန်မြန်မလုပ်ဆောင်တာအတွက်ဒီအထက်လွှတ်တော်အမတ်2ဦးလုံးကအမေရိကန်သမ္မတအိုဘားမားအစိုးရအဖွဲ့ကိုအပြစ်တင်ပါတယ်ဆီးရီးယားစစ်တပ်ဟာဒီနှစ်နှစ်အတွင်းမှာရုရှားနဲ့အီရန်နိုင်ငံတွေစီကနေလက်နက်တွေရနေတာကြောင့်နှစ်ဖက်စစ်ပွဲဟာလုံးဝမမြတ်တောက်ဘူးလို့အထက်လွှတ်တော်အမတ်2ဦးကပြောသွားပါတယ်ရှင့်